ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကနေစပြီးတော့သတင်းစာရှင်းလင်းပွဲမလုပ်ခဲ့တဲ့စစ်ကောင်စီဟာဒီကနေ့ဩဂုတ်လ22ရက်နေ့မှာတော့22ကြိမ်မြောက်သတင်းစာရှင်းလင်းပွဲပြန်ပြီးတော့ကျင်းပပါတယ်။လက်တလောရင်ဆိုင်နေရတဲ့ငွေကြေးဖောင်းပွားမှုနဲ့ဘန်နာငွေကြေးအကျပ်တဲတွေအကြောင်းကိုအဓိကပြောသွားခဲ့တာပါ။မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးတော့ဒေါ်လာနဲ့ရွှေဈေးတွေတက်နေတာ73စီနဲ့အခြေခံစားကုန်တွေဈေးနှုန်းတွေတက်လာတာတွေနဲ့ပတ်သက်လို့ကုန်စည်နှုန်းတည်ငြိမ်ရေးကိုအထူးဦးစားပေးပြီးတော့လှုပ်ဆောင်နေတဲ့အကြောင်းဗဟိုဘဏ်ဒုဥက္ကဋ္ဌနဲ့ယင်းနှိမ့်မြုံနယ်မှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေကသတင်းစာရှင်းလင်းပွဲမှာရှင်းလင်းပြောဆိုသွားခဲ့ပါတယ်။နိုင်ငံတွင်းမှာကုန်စည်နှုန်းတည်ငြိမ်ရေးအတွက်လိုအပ်တဲ့စည်းမျဉ်းတွေကိုချမှတ်သွားမယ်အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်။ဒီကဏ္ဍအလိုက်ခုနပြောတဲ့အထက်မှာပါသူကကဏ္ဍအလိုက်ကုန်စည်နှုန်းကြီးမြင့်မှုပေါ့နော်။ကဏ္ဍအလိုက်ကုန်စည်နှုန်းကြီးမြင့်မှုနဲ့ပတ်သက်ပြောကြဒါစီပွားရေးနဲ့ကုသရေးဝန်ကြီးဌာနအနေနဲ့ရှင်းလင်းတော့တာရှိပါတယ်အဲ့ထက်ကကျွန်တော်တို့တစ်ချက်ပဲထုတ်ပြန်တာရှိပါတယ်အဲစီပွားရေးလုပ်ငန်းလုပ်တာဒီအမြတ်လူချင်းလို့လုပ်တာဖြစ်ပါတယ်မှန်ပါတယ်ထိုက်တင်သောအမြတ်ပဲဖြစ်ဖို့ကောင်းပါတယ်ထိုက်တင်သောအမြတ်ပဲဖြစ်ဖို့ကောင်းပါတယ်အဲအကြောင်းလို့ဆိုရအနေနဲ့လိုအပ်တဲ့မူဝါဒထိန်းချုပ်မှုတွေကိုလည်းကျွန်တော်တို့စောင့်ရွက်သွားမှာဖြစ်ပါတယ
်ဗဟိုဘဏ်ကပြည်တွင်းဒေါ်လာငွေလိုအပ်ချက်ကိုဖြည့်တင်းမှုကြိုးပမ်းတဲ့အနေနဲ့ဒေါ်လာတန်း10နဲ့ချီပြီးတော့ရောင်းချပေးတာပို့ကုန်လုပ်ငန်းရှင်တွေစီကရလာတဲ့ဒေါ်လာငွေတွေရဲ့85ရာခိုင်နှုန်းအထိမဖြစ်မနေပြန်ရောင်းမှုညွှန်ကြားခဲ့ရကနေ50ရာခိုင်နှုန်းသာပြန်ရောင်းမှုလုပ်ပေးတာကျန်တဲ့50ရာခိုင်နှုန်းကိုလည်းဗဟိုဘဏ်ကနေအသစ်ကျင့်သုံးတဲ့အွန်လိုင်းကုန်သွယ်စနစ်နဲ့ရောင်းချဖို့ညွှန်ကြားထားတာစားတဲ့ထိန်းချုပ်မှုတွေနဲ့လုတ်ကိုင်းနေပေမဲ့ထင်သလောက်ခရီးမပေါက်ဘဲကုန်စည်နှုန်းနဲ့ဒေါ်လာဈေးတက်နေစေဖြစ်တယ်ဆိုတာကိုဝန်ခံပြောဆိုသွားပါတယ်ယင်းနှိမ့်မြုံနယ်မှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာဝါဝါမောင်ကတော့အကျိုးအမြတ်အစမတန်လိုချင်တဲ့လုပ်ငန်းရှင်တွေကြောင့်ဈေးကွက်တွင်းမှာအခုလိုအကျပ်တဲတွေဖြစ်လာရတာလို့ပြောဆိုသွားပါတယ်
။တာမန်ပေါ့နော် normal profit ပေါ့နော်တာမန်အမြတ်ဆိုတဲ့အနေအထားမျိုးကိုလက်ခံနိုင်တော်လဲပဲစီးပွားရေးကဏ္ဍမှာဝိသမလောဘကိုရှေ့တန်းမတင်မဲနဲ့ကျင့်ဝတ်တဲ့အညီပူးပေါင်းဆောင်ရွက်ပေးမယ်ပုဂ္ဂလိကကဏ္ဍပေါ့နော်ပုဂ္ဂလိကကဏ္ဍစီးပွားရေးအတိုင်းဝန်းတို့လိုအပ်တာဖြစ်ပါတယ်ကျမတို့ဒါနောက်တစ်ခုကတော့ကျမတို့ဒါဒီနိုင်ငံတော်အတွက်နော်ပြည်သူများအတွက်ဒီဟာပေါ့နိုင်ငံသားငွေပေါ့နော်နိုင်ငံသားငွေစည်းဝင်မှုနဲ့စီးထွက်မှုပေါ့နော်ဒါတွေကိုစနစ်တကျနဲ့မှန်ကန်စေရေးအတွက်ဆိုလို့ရှိရင်ဒါနိုင်ငံတော်သာမကဘူးဒါဟိုဟာပေါ့နော်ဟိုပုဂ္ဂလိကကဏ္ဍကစီးပွားရေးလုပ်ငန်းရှင်တွေပါအားလုံးပူးပေါင်းပါဝင်ကြရမှာဖြစ်ပါတယ်အဲစားသုံးသူပြည်သူများအနေနဲ့ဆိုလို့ရှင်လဲဒါဟိုပါဘောเนาะဟိုထိတ်လန့်ပြီးတဲ့ခါကျတော့ဝယ်ယူမှုတွေပေါ့ဒါကျမတို့ဒီလိုအနေအထားမျိုးတွေကိုမဖြစ်ဖို့ကလည်းလိုအပ်ပါတယ
်လက်တလုံးမှာတော့မြန်မာနိုင်ငံမှာဆ ਿਆ နာတိမ့်ပြီးတဲ့နောက်ပိုင်းပို့ကုန်နေပြီးတော့တွင်းကုန်များနေတာဒဏ်ခတ်ပိတ်ဆို့မှုတွေများလာနေတာကြောင့်စစ်ကောင်စီရဲ့လက်ထဲမှာဒေါ်လာငွေလိုအပ်ချက်ကအကျပ်တဲတစ်ခုလိုဖြစ်လာနေတယ်လို့လေလာသုံးသပ်သူတွေကထောက်ပြကြပါတယ်။တစ်ဖက်မှာလည်းတွင်းကုန်အတွက်ဒေါ်လာငွေပေးချေတာမှာဒေါ်လာဈေးအစမတန်တက်ပြီးတော့ကျပ်ငွေတန်ဖိုးအစမတန်ကျလာတဲ့အပေါ်မှာလုပ်ငန်းရှင်တွေမှာရှိတဲ့နိုင်ငံသားငွေကြေးတွေကိုညှဉ်းကြားချက်အမျိုးမျိုးထုတ်ပြီးတော့ကန့်သတ်ဖို့လှုပ်လာနေတယ်လို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့သုံးသပ်သူတွေကပြောဆိုကြပါတယ်။လက်တလောတိုင်းပြည်မှာလက်နက်ကင်စီးရေးပြိပခါတွေနဲ့နိုင်ငံရေးအကြက်တဲတွေကြုံနေရတာနဲ့ပတ်သက်လို့တော့စစ်တပ်ကနေပြီးတော့အကြမ်းဖက်အဖွဲ့လိုကြီးညာထားတဲ့သူတွေဘက်ကလက်နက်စွန့်မယ်ဆိုရင်ငြိမ်းချမ်းရေးဆွေးနွေးမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုသွားပါတယ်။နိုင်ငံရေးအကြက်တဲကိုတွေ့ဆုံဆွေးနွေးအဖြေရှာဖို့တိုက်တွန်းမှုတွေရှိနေတဲ့အပေါ်စစ်ကောင်စီဘက်ကသဘောထားဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
နိုင်ငံတော်အစိုးရအနေနဲ့အကြမ်းဖက်လို့ကြီးညာထားတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးရေးလမ်းကြောင်းသွားเสียအကြောင်းမရှိပါဘူး။တွေ့ဆုံဆွေးနွေးရေးလမ်းကြောင်းသွားနိုင်ဖို့အတွက်အကြမ်းဖက်လို့ကြီးညာခံထားတဲ့လူတွေဒီနံပါတ်၁ကဘာတိအကြမ်းဖက်လို့ရများဖို့မလုံတော့ပါဘူးဆိုပြီးဝန်ခံချက်လိုပါတယ်။နံပါတ်၂အကြမ်းဖက်လို့ရတွေကိုရှုံချပါတယ်ဆိုတဲ့ကဘာတိကြီးညာချက်လိုပါတယ်။ဘယ်နိုင်ငံမှအကြမ်းဖက်တွေနဲ့အကြမ်းဖက်လို့ရတွေကိုမစွန့်လွတ်မချင်းလက်နက်ကင်ပြီးတော့ကြလူလူကိုတတ်ဖြတ်နေတယ်ပြည်သူလူလူကိုတတ်ဖြတ်နေတယ်ဒီလိုလူမျိုးတွေနဲ့ဒီလိုလူမျိုးတွေကိုဥဆောင်နေတဲ့သူတွေနဲ့အကြမ်းဖက်သမားတွေနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုရှောက်လန်းเสียအကြောင်းတော့မရှိပါဘူးပြည်တွင်းငြိမ်းချမ်းရေးရရှိဖို့ EU ကိုဖွဲ့နေဆောင်ရွက်နေတာတွေနိုင်ငံရေးတည်ငြိမ်မှုရရှိဖို့အတွက်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးနေတာတွေဆက်သွားမဲ့ရွေးကောက်ပွဲဆောင်ရွက်နိုင်ဖို့အတွက် Sang yang ni leh lengan ni gua dah. Tak sih hormat dia selek sang yang dah macam jang jauh luar.
Di kene sekarang sih kat pulau Detri na silam we ma. Ye nong alu lo, yuikau buat komisen baka pawai laram tu ya bau. Yuikau buat lengan sini petalu Detri na di mian ya male. Sekarang sih ni ne. Lurai mebe nai mo, nau tinye ejan ye gu udi biro lo sao ni jau ne. Yuikau buat jemba nai ye, leta sao yang ni leh jang piao jake biro. Yuikau buat season ne petalu lo, atezai piao sukera masih ke bau sih.